တာလို့ဘာဝရေးလာတူတော်မောင်း2018ခုနှစ်ဇွန်လ23ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းဂူဒဂူထဲမှာပိတ်မိနေခဲ့တဲ့ထိုင်းလူငယ်ဘလုံးတင်းကြောင်းမင်းလည်းမှတ်မိနေလေဦးမယ်လို့ထင်ပါတယ်အဲ့တုန်းကထိုင်းဆိုရရဲ့ကြကုတ်ကြကဲစူးစမ်းအားထုတ်မှုနဲ့နိုင်ငံသားကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့လုံလောက်ကြောင့်ကလေးတွေဘေးကင်းအသက်ရှင်နေတယ်အဓိကကထိုင်းဆိုရရဲ့အပြင်းအထန်စူးစမ်းအားထုတ်မှုကြောင့်တကမ္ဘာလုံးကပါစိတ်ဝင်စားလာခဲ့ကြပြီးနိုင်ငံတကာသတင်းတွေမှာလူစိတ်ဝင်စားမှုအများဆုံးအကြောင်းအရာဖြစ်ခဲ့ပါတယ်အဲ့ဒီကယ်ဆယ်ရေးမစ်ရှင်အကြောင်းကိုစာအုပ်နှုတ်ရေးသားထုတ်ဝေခဲ့ပြီးဗီဒိန်ဒါရိုက်တာတွန်ဝေါ်လာကတကိတ်ဆိုတဲ့နာမည်နဲ့ရုပ်ရှင်ဇာတ်ကားရိုက်ကူးခဲ့ပါတယ်အခုလည်းအဲ့ဒီအကြောင်းကိုဇလန်တိုရိုက်ကူးဖို့အတွက်အွန်လိုင်းရုပ်သံတစ်ခုကမူပိုင်ခွင့်ရရှိခဲ့တယ်လို့ဆိုပြီးဧပြီလ30ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ငါတို့ဒီလိုလူစိတ်ဝင်စားမှုများပြားပြီးဟိုးလေးတကျော်ဖြစ်ခဲ့တာထိုင်းဆိုရရဲ့ကိုယ်နိုင်ငံသားတွေပေါ်ထားတဲ့စိတ်ဇောအဟုန်ကြောင့်လို့ပြောရပါလိမ့်မယ်ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကလည်းထိုင်းနိုင်ငံစူဖန်ပူရီခရိုင်ကကြံငင်းတစ်ခုထဲမှာအသက်2နှစ်အရွယ်မြန်မာကလေးငယ်တယောက်ပျောက်ဆုံးသွားခဲ့မှုတယ်အဲ့ဒီကလေးဟာကြံငင်းလို့သာမြန်မာလင်မယားနှစ်ယောက်ရဲ့ကလေးပါအဲ့တုန်းကလည်းထိုင်းဆိုရဟာလူသားချင်းစာနာထောက်ထားမှုနဲ့အပူရပြင်းကူညီကယ်ဆယ်ပေးဖို့ကြိုးစားအားထုတ်ပေးခဲ့တယ်ထိုင်းအနာဘိုင်းတွေဟာမြန်မာကလေးငယ်ကိုကယ်ဆယ်ဖို့လူအင်အား300ကျော်လောက်အသုံးပြုခဲ့တယ်လို့စင်တွေအနက်ခံခွေးတွေရတက်ဖွဲ့ဝင်တွေနဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့အစည်းတွေကပါအားကျုံးမှတ်တဲ့ရှာဖွေပေးခဲ့ကြတယ်ထိုင်းဆိုရဟာလူသားဖြစ်တည်မှုအပေါ်တန်ဖိုးထားလေးစားမှုရှိကြောင်းပြသခဲ့တယ်2010ခုနှစ်ဩဂတ်စ်လ5ရက်နေ့ကလည်းချီလီနိုင်ငံစန်ဂျိုးစ်တပ်ထုတွင်တူဖွဲ့ရေးလုပ်ငန်းခွင်တစ်ခုမှာမိုင်းတွင်တစ်ခုပျို့ချခဲ့ပြီးမိုင်းလုံသား33ယောက်မြေအောက်အနက်2295ပြည်မှာပိတ်မိနေခဲ့တယ်ချီလီဆိုရဟာနိုင်ငံတော်အဆင့်ကြီးညာခဲ့ပြီးနိုင်ငံတကာကိုလည်းအကူအညီတောင်းခဲ့တယ်တပ်ထုတွင်ဝန်ကြီးကိုယ်တိုင်ကကယ်ဆယ်ရေးလုပ်ငန်းတွေမှာတက်တက်ကြွကြွပါဝင်ဆောင်ရွက်ခဲ့ပြီးစိတ်မိနေသူတွေကိုကယ်ထုတ်ပေးနိုင်ခဲ့တယ်ချီလီဆိုရရဲ့ကိုယ်နိုင်ငံသားတွေပေါ်တန်ဖိုးထားတဲ့စိတ်ကြောင့်ဒီအဖြစ်ဖြစ်ဟာလည်းကဘာကျော်သွားခဲ့ပြီးနိုင်ငံတကာသတင်းစာမျက်နှာမှာလူစိတ်ဝင်စားမှုအများဆုံးသတင်းဖြစ်သွားခဲ့ပါတယ်ငါတို့ဒါကိုဖြစ်ရပန်ဇက်လန်ဖြစ်ရုပ်ရှင်ဇက်ကားရိုက်ကူးခဲ့ပြီးအဲ့ဒီဇက်ကားဟာလည်းနာမည်ကြီးသွားခဲ့တယ်လူသက်ကိုတန်ဖိုးထားပြီးတိတ်တဆိတ်မဖြေရှင်းပဲကဘာကိုအကူအညီတောင်းခံခဲ့တာကချီလီဆိုရရဲ့ကိုယ်နိုင်ငံသားတွေပေါ်ထားတဲ့စိတ်စေတနာကိုပါထင်ဟပ်စေခဲ့ပါတယ်မတို့နိုင်ငံမှာတော့အစိုးရအဆက်ဆက်ကကိုယ့်ပြည်သူတွေပေါ်ထားတဲ့တံပိုးထားမှုဟာအခြားနိုင်ငံတွေလိုမဟုတ်ပဲဘေးကွန်းထုတ်ဆရာအနေထားပါအလုံးသိပြီးတဲ့အတိုင်းအာနာရှင်အစိုးရလက်ထက်တုန်းကနာဂစ်မုံတိုင်းကြောင့်ပြည်သူတွေတိတ်နဲ့ချီတေချေပြက်စီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြတယ်ကိုယ့်နိုင်ငံသားတွေဒုက္ခပင်လယ်ဝေပြီးအထိဒုက္ခရောက်နေချိန်မှာနိုင်ငံတကာကကူညီကယ်ဆယ်ဖို့ရိခအပြည့်နဲ့ပင်လယ်ဝရောက်လာတဲ့သင်္ဘောတွေကိုအစိုးရကအဝင်မခံခဲ့ဘူးပြည်သူတွေကိုလစ်လျူရှုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေထောက်ခံပွဲအတွက်အားထုတ်နေခဲ့2018ခုနှစ်ဩဂတ်စ်လ2ရက်နေ့ကလည်းကလေးဝဘက်မှကြောင်မီးသွေးမိုင်းတစ်ခုပြိုကျပြီးလူ6ယောက်ပိတ်မိနေခဲ့တယ်အစိုးရရဲ့ကူညီကယ်ဆယ်ရေးဆောင်ရွက်မှုအပိုင်းဟာအားနည်းချက်တွေအများကြီးရှိပြီးဝေဖန်စရာတွေလည်းဖြစ်ခဲ့ရတယ်အဲ့ဒီဖြစ်ပျက်မှာတရုတ်နိုင်ငံသား1ယောက်နဲ့မြန်မာနိုင်ငံသား1ယောက်တေဆုံးခဲ့ရတယ်လူတေဆုံးမှုအတွက်ဘယ်သူမှလည်းစိတ်မဝင်စားကြသလိုဘယ်သူမှလည်းအရေးတည်ယူဆောင်ရွက်ပေးတာမျိုးမရှိခဲ့ပါဘူးပြီးခဲ့တဲ့ဧပြီလ12ရက်နေ့ကလည်းဟာကဲမြို့နယ်ဘလခကျေးရွာအနီးမှာ9ဧကကျဲဝင်းနဲ့နုံကန်တစ်ခုပေါက်ကြလို့လူ54ယောက်တေဆုံးခဲ့ရတယ်။ဧပြီလ23ရက်နေ့မှာလည်းနုံကန်တစ်ခုပွင့်ကြလို့လူ2ယောက်တေဆုံးပြီးဧပြီလ25ရက်နေ့မှာမြေစာပုံပြိုကျလို့လူ1ယောက်တေဆုံးခဲ့ရတယ်။ဒီတေဆုံးမှုတွေမှာအစိုးရဘက်ကအားတက်တရောတက်တက်ကြွကြွအကူအညီဆောင်ရွက်ပေးဖို့ဝေးစွာဝန်ထဲကျောင်းတဝင်းလာလေးတောင်မထုတ်ပြန်ပေးနိုင်ခဲ့ဘူး။လူပေါင်းများစွာတေဆုံးတာကိုဘာမှမဖြစ်တယ်လို့အတန်တိတ်နေခဲ့တယ်။မြေစာပုံပြိုကျတာတွေကြောင့်2014ခုနှစ်ကနေ2018ခုနှစ်အတွင်းတေဆုံးသူလူအယောက်900ထက်မနည်းရှိခဲ့တယ်လို့စစ်တမ်းတွေကသိရတယ်။2018ခုနှစ်တစ်နှစ်တည်းမှာတင်မြေစာပုံပြိုကျမှု22ကြိမ်ဖြစ်ပွားခဲ့ပြီးလူဦးရေ200ထက်မနည်းတေဆုံးခဲ့ပြီလို့သိရတယ်။မြေစာပုံပြိုကျတာနဲ့နုံကန်ပေါက်ကျတာတွေကြောင့်နှစ်စဉ်ဖားကန့်မှာလူအယောက်150လောက်အသက်ဆုံးရှုံးနေရပါတယ်ငါတို့။ဒီလောက်လူတွေတောက်တောက်လဲတည်နေကြတာတော့အရေးပေါ်အခြေအနေမထုတ်ပြန်သေးပဲဘာမှမဖြစ်တယ်လို့ AD AZ နေနိုင်ကြတဲ့လစ်လူရှုမှုမျိုးကိုတခြားနိုင်ငံသားတွေသိရင်တန်အန်တော်ဖြစ်နေကြမှာအသေးကြပါပဲချီလီနိုင်ငံမှာတပ်ထုတွင်ပြိုကျပြီးလူ33ယောက်ပိတ်မိနေတုန်းကတော့ချီလီအစိုးရဟာအရေးပေါ်အခြေအနေထုတ်ပြန်ကြေညာခဲ့ပြီးနိုင်ငံတကာကပညာရှင်တွေကိုပါအကူအညီတောင်းခံခဲ့ပါတယ်တပ်ထုတွင်ဝန်ကြီးကိုယ်တိုင်ပိတ်မိနေတဲ့နေရာမှာနေရောညပါစောင့်ကြပ်ပြီးကူညီကယ်ဆယ်ဖို့အစွမ်းကုန်ကြိုးစားအားထုတ်ခဲ့ပါတယ်ကိုယ်နိုင်ငံသားတွေကိုကိုယ်ကိုယ်တိုင်တန်ဖိုးထားပါမှတခြားနိုင်ငံသားတွေကလည်းတန်ဖိုးထားလေးစားကြမှာပါကိုယ်နိုင်ငံသားတွေကိုကိုယ်ကိုယ်တိုင်တန်ဖိုးထားလေးစားသောအားဖြင့်ကိုယ်နိုင်ငံသားတွေရဲ့လူကုန်သိက္ခာလူသားတန်ဖိုးကိုမြင့်တင်ပေးပါလို့အစိုးရကိုအကြံပေးရင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပါစေ။မင်းလဲလူကုန်သိက္ခာလူသားဖြစ်တည်မှုရဲ့တန်ဖိုးကိုလေးစားတတ်တဲ့နိုင်ငံကြီးသားတစ်ယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရစေ။ချစ်လာစွာသောမင်းရဲ့အဖစန်နီဦး